ရခိုင်ပြည်နယ်မောင်တော်မြို့နယ်မြောက်ပိုင်းမှာရခိုင်လက်နက်ကိုင်အဖွဲ့နဲ့စစ်ကောင်စီတပ်တွေကြားဒီနေ့နိုမာ၁၇ရက်နေ့မှာလဲတိုက်ခိုက်တာတွေရှိခဲ့တယ်လို့ဒေသခံတွေပြောပါရယ်ဆယ်ရက်နေ့ကလည်းအဲ့ဒီဘက်မှာနှစ်ဖက်ကြားတိုက်ပွဲတွေဖြစ်ပွားခဲ့ပါသေးတယ်တနစ်ကြော်ကြားတိုက်ပွဲတွေရပ်တန့်ထားတဲ့ရခိုင်ပြည်နယ်မှာအခုလိုတိုက်ပွဲတွေဖြစ်လာတာကြောင့်တိုက်ပွဲဖြစ်နေတဲ့နေရာအနီးမှာရှိနေတဲ့ကြေးရွာတွေအနေနဲ့ကြေးရွာသားတွေအနေနဲ့လည်းစိုးရိမ်မှုတွေရှိနေကြပါတယ်။ရန်ကုန်ကလာတဲ့ဒီသတင်းကိုတော့ကိုငိမ့်ချန်းကပြောပြပေးပါဖြစ်ပါတယ်ဗျာ
။မောင်တော်မြို့နယ်မြောက်ပိုင်းမင်းခမောင်းကြေးရွာအုပ်စုနဲ့ငရံချောင်းကြေးရွာအုပ်စုအနီးမှာရှိတဲ့တောင်တန်းတွေပေါ်မှာရခိုင်အီလက်နက်ကင်တပ်ဖွဲ့နဲ့စစ်ကောင်စီတို့အကြားနိုဝင်ဘာလ17ရက်မနက်ပိုင်းလောက်မှာတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။တိုက်ပွဲဖြစ်တဲ့နေရာနဲ့အနီးမှာရှိတဲ့မင်းခမောင်းဒေသခံတို့ကတော့လက်နက်ငယ်တန်းတွေမိနစ်အနည်းငယ်ကြားလိုက်တယ်လို့ပြောပါတယ်
။အဲ့ဒါက7နာရီလောက်မှဒီနေ့7နာရီ7နာရီလောက်မှအဲ့မှာဟိုမှာစီစီနာတော့မဟုတ်ဘူးအဲ့မှာနာရီအာ5မိနစ်လောက်ပဲဖြစ်တာအဲ့မှာဒီစီမီလက်နက်ငယ်တန်းတွေကြားရတယ်
။ဗိုလ်ထူးနေကလည်းမောင်းတော်မြို့နယ်မြောက်ပိုင်းဝေလာတောင်အနီးမှာရှိတဲ့ရခိုင်လက်နက်ကင်တပ်ဖွဲ့အေးအေးရှိတဲ့နေရာတွေကိုတပ်မတော်ဘက်ကဝင်ရောက်လာတာကြောင့်တိုက်ပွဲတွေဖြစ်ပွားခဲ့ပြီးဂျားဝင်ညှိနှိုင်းတာတွေရှိနေပေမဲ့လည်းနဖက်တပ်ဖွဲ့အကြားစီရေးတင်းမာတဲ့အနေအထားမှာရှိတယ်လို့အေတပ်ဖွဲ့ပြောခွင့်ရခိုင်တုခက VOA ကိုပြောထားပါဗျ။စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့အာစာအကြမ်းဖက်တပ်ဖွဲ့တွေနဲ့တိုက်ခိုက်ခဲ့တာလို့ VOA ကိုပြောခဲ့ပါဗျ။ပြီးခဲ့တဲ့2020ပြည့်နှစ်နိုဝင်ဘာလရွေးကောက်ပွဲမတိုင်ခင်ကတည်းကစစ်ကောင်စီနဲ့အေရခိုင်လက်နက်ကင်တပ်ဖွဲ့အကြားနားလည်မှုနဲ့အပြစ်ရထားတာတစ်နှစ်ကျော်လာပြီးတဲ့နောက်မနေ့ကစပြီးတိုက်ပွဲတွေပြန်ဖြစ်လာတာပါ။အခုလိုတိုက်ပွဲတွေဖြစ်လာတာကြောင့်ဒေသခံတွေစိုးရိမ်နေကြတယ်လို့လက်ရှိတိုက်ပွဲဖြစ်ပွားခဲ့တဲ့နေရာနဲ့အနီးမှာရှိတဲ့မင်းခမောင်းဒေသခံတို့ကပြောပါရယ
်အဲလေအကန်ကဟိုဒီလောက်ကျွန်တော်တို့ကနိုင်ပွန်တော်ကြရှိနေပြီအဲ့ဒါခမန်းခံကတခါတော့မကြဘူးအဲ့ဒါနဲ့ရခိုင်တွေကစိုးရိမ်နေတော့
ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့2018ခုနှစ်ကုန်ပိုင်းလောက်ကစပြီးတော့ရခိုင်လက်နက်ကင်တပ်ဖွဲ့အေအေနဲ့မြန်မာစစ်တပ်အကြတိုက်ပွဲတွေအကြီးအကျယ်ဖြစ်ပွားခဲ့တာကြောင့်ဒေသခံ2သိန်းကျော်လောက်နေရဲဆွန့်ခွာထွက်ပြေးခဲ့ရတယ်လို့လက်ရှိအချိန်အထိလဲနေရဲမပြောင်းနိုင်သေးတဲ့ဆေးဘေးဒုက္ခတွေတသိန်းနီးပါးရှိနေပါသေးတယ်ခင်ဗျာ